မြန်မာနိုင်ငံတွင်းအရသားတွေကိုအကြမ်းမဖက်ဖို့ဒီမိုကရေစီကိုအမြန်ဆုံးပြန်လည်ကျင့်သုံးရင်းနဲ့ဖေဖော်ဝါရီလ၁ရက်နေ့ဆင်အနာသိမ့်မှုနောက်ပိုင်းတရားဥပဒေမဲ့ဖန်ဆီးခံရသူအလုံးချက်ချင်းပြန်လွှတ်ပေးဖို့ဩစတြေးလျကာကွယ်ရေးတပ်ဒုတိယအကြီးအကဲကမြန်မာစစ်တပ်ဒုတိယအကြီးအကဲကိုတောင်းဆိုထားပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းအကူအညီလိုအပ်နေသူတွေထံလူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေပို့ဆောင်နိုင်ရေးခွင့်ပြုဖို့လည်းသူကထပ်မံတောင်းဆိုပါတယ်။ဩစတြေးလျကာကွယ်ရေးတပ်ဖွဲ့ရဲ့ဒုတိယအကြီးအကဲဒုတိယရေးတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂျွန်စတန်ကမြန်မာစစ်တပ်ဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကိုဗုဒ္ဓနေ့ကဆက်သွယ်ဆွေးနွေးမှုအတွင်အခုလိုတောင်းဆိုတာဖြစ်ကြောင်းဩစတြေးလျကာကွယ်ရေးဌာနရဲ့ကြီးညာချက်ကဖော်ပြပါတယ်။မြန်မာစစ်တပ်ကဖန်ထားတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပါမော့ခရှောင်တာနဲ့ကိုချက်ချင်းပြန်လွှတ်ပေးဖို့လည်းတောင်းဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပမောက်ခရှောင်တာနဲ့ကိုမြန်မာစစ်တပ်ကအာဏာသိမ်းပြီး6ရက်မြောက်နေ့ဖြစ်တဲ့ဖေဖော်ဝါရီလ6ရက်နေ့ကလေးကဖမ်းဆီးထားတာဖြစ်ပါတယ်။ပမောက်ခရှောင်တာနဲ့ကိုအစိုးရလျှို့ဝှက်ချက်ဥပဒေလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့စစ်ဆေးမေးမြန်းနေတာလို့လဲစစ်ကောင်စီပြောခွင့်ရကပြီးခဲ့တဲ့လပိုင်းအတွင်း VOA ကိုပြောပါတယ
်။ဩစတြေးလျနိုင်ငံသားမစ္စတာရှောင်တာနားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူမှုကြီးကြပ်ရေးအဥပဒေပုံမှန်73တင့်နဲ့မြန်မာနိုင်ငံအစိုးရလက်ရွက်ချက်များအဥပဒေ3တင့်ခါကြီးနဲ့ကျွန်တော်တို့ကဒါစစ်ဆေးနေတာပါရှိတယ
်။မြန်မာပြည်နာအကြက်တဲကိုဖြည့်ရှင်ရေးအရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့တန်တမန်ရေးအရာကြိုးပမ်းမှုရဲ့အရေးပါမှုဩစတြေးလျရဲ့ထောက်ခံအားပေးမှုကိုလည်းဩစတြေးလျကာကွယ်ရေးတပ်ဖွဲ့ဒုတိယအကြီးအကဲကမြန်မာစစ်တပ်ရဲ့ဒုတိယအကြီးအကဲကိုပြောဆိုခဲ့ကြောင်းကြီးညာချက်ကဖော်ပြပါတယ်။